COVID-19 အတီးပြုလူနာတွေနဲ့ထိတွေ့မိခဲ့သူတွေတိကျခွဲနေရမယ်သတ်မှတ်ရက်ကိုလျှော့ချဖို့အတွက်အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ကစဉ်းစားနေပါတယ်။လက်ရှိထုတ်ပြန်ထားတဲ့အကြံပြုချက်အရ COVID ယောဂမရှိဘူးလို့စေးစစ်တွေးရှိရင်ခွဲနေရတဲ့အချိန်ကာလကိုလျှော့လိုက်နိုင်တယ်လို့တာဝန်ရှိသူတယောက်ကအင်္ဂါနေ့ကပြောကြားပါတယ်။ဒါပေမဲ့ဘယ်နည်းရဲ့လျှော့လိုက်မှာလဲဆိုတာကိုတော့သူကအတိအကျမပြောပါဘူး။တစ်ချိန်တည်းမှာပဲ COVID ယောဂကာကွယ်ဆေးကိုသုံးဖို့စိတ်ချရပြီဆိုတဲ့စည်းကမ်းသတ်မှတ်ချက်တွေထွက်လာတာနဲ့ကာကွယ်ဆေးပထမအတုပ်ကိုမြန်မြန်ဆန်ဆန်ဖြန့်ဝေနိုင်ဖို့အတွက်အမေရိကန်အစိုးရကကြိုးစားနေပါတယ်။ဒီဇင်ဘာလမကုန်ခင်မှာကုမ္ပဏီနှစ်ခုကထုတ်တဲ့ကာကွယ်ဆေးတန်40ရရှိနိုင်မယ်လို့ အစိုးရရဲ့ COVID ကာကွယ်ဆေးဆိုင်ရာအထူးအဖွဲ့Operation Rep PTA လုပ်ငန်းပိုင်းဆိုင်ရာအရာရှိချုပ်ဘိုချုပ်ကြီးဂူစတက်ဖ်ပါနာကသတင်းထောက်တွေကိုအင်္ဂါနေ့ကပြောကြားပါတယ်။ Pfizer ဆေးကုမ္ပဏီကထုတ်လုပ်မဲ့ COVID ကာကွယ်ဆေးတွေကိုအရေးပေါ်ခွင့်ပြုချက်ပေးမပေးဆိုတာကိုအမေရိကန်အစားအသောက်နဲ့ဆေးဝါးကြီးကြပ်ရေးဌာန FDA ကဒီဇင်ဘာ10ရက်နေ့မှာဆုံးဖြတ်မှာပါ။မိုဒါနာကုမ္ပဏီကလည်းသူတို့ရဲ့ကာကွယ်ဆေးကိုအရေးပေါ်ခွင့်ပြုချက်ပေးဖို့အတွက်မကြခင်ရှောက်ထားမယ်လို့ခန့်မှန်းရပါတယ်။အဲဒီဆေးနှမျိုးလုံးစမ်းသက်တဲ့ကနဦးရလဒ်တွေအရ 60 ရာခိုင်နှုန်းကျော်ထိရောက်အောင်မြင်ဖို့ရပါတယ်။